ဒီလိုတည်တဲ့ချခင်ထားတဲ့လေယာဉ်ကိုပြစ်တင်စီရင်လိုက်တာအမှန်ဆိုပြီးတော့အင်းစီထောင်ကိုရောက်နေပြီးသားစုဝင်တွေကိုထောင်အာဏာပိုင်တွေကအတီးပြုပြောဆိုခဲ့ပေမဲ့ဘယ်နည်းဘယ်မှာတည်တဲ့ပေးလိုက်တာဆိုတဲ့ရဲ့အဓိကကိုထောင်တာဝန်ရှိသူတွေဘက်ကပြေဖို့ငြင်းခဲ့တယ်လို့ဆိုပါတယ်။ကျုံမီပေးခဲ့ရမယ်သူတွေရောမိသားစုဝင်တွေကိုပါကြိုပြီးတော့အတီးပေးခြင်းမရှိဘဲနဲ့အခုလိုစီရင်လို ောင်းသားကောင်းဆောင်ဦးကျော်မင်းယူခေါ်ဦးကျင်မီ NLD လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစေရသောအပါအဝင်အရသာနှုတ်ဦးဖြစ်တဲ့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့လေးဦးကိုကျိုးမိတ်ပြစ်ဒဏ်ပေးခဲ့တယ်လို့စစ်ကောင်စီဘက်ကဇူလိုင်လ25ရက်နေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့တာပါသက်ဆိုင်ရာမိသားစုဘက်ကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်နောက်မှာဒီဖြစ်စဉ်ကိုသိရှိနိုင်ရန်အတွက်ထောင်ထဲအထိဝင်ရောက်ပြီးဓလိထုံတန်းအတိုင်းလှုပ်ဆောင်ပေးနိုင်ဖို့မေးမြန်းစုံစမ်းတာမှာဘယ်နှစ်မှပြစ်ဒဏ်စီရင်ခဲ့တဲ့ဆိုတာအပါအဝင်စီရင်မှုကိုရှင်းရှင်းလင်းလင်းမပြောခဲ့ဘူးလို့ဦးစေရတော်ရဲ့မိခင်က VOE ကိုပြောပါတယ်
နောက်ဆုံးအချိန်နေရာတော့သူကဟိုဟာပေါ့စီရင်ချက်ချလိုက်တယ်ဆိုတာ confirm ဖြစ်သွားတာပေါ့တနည်းဟုတ်ပြီနေဆိုတော့စနေတင်းကနေနေ့ရက်မှာတရရက်ပဲတဲ့စနေလတင်းကနေလာတော့သူတို့အတိအကျမပြောနိုင်ဘူးပဲလို့တက်လို့ပြောလိုက်တယ်အဲ့တော့အမေကပေါ့အဲ့လိုမျိုးရက်လေလေးပါဆိုရင်အဲ့နှစ်ရက်ကိုလည်းမှန်းလုံလိုက်ပေါ့တဲ့အဲ့လိုပြောတယ်တကယ်လို့လုံမယ်ဆိုရင်တောင်မှကြိုးစင်ပြီးတော့ဘယ်နှစ်ဘယ်ချိန်ဘယ်အခါမှလုံမယ်ဆိုတော့ဟိုလို့ပြောတင်တယ်လို့ဟုတ်တယ်မအဲ့ဒါမှကျမတို့ကဟုတ်တယ်မလားတဲ့ကြိုးတင်ပြီးတော့ပြဿနာငုံတင်ပေးရမှာလို့ဟုတ်တယ်မလားအန်ဒီလေဘော်ဒီလေးလေးသုံးမဟုတ်ပေါ့တခုခုလိုနေတယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်မိမရတော့တမမပြောတော့ပါဘူးသူ့ရဲ့လေကန့်ကြမှာပေါ့လေလို့ဒီလိုဖြစ်ဖို့ဒီလိုအချိန်ဒီလိုခါမှာဒီလိုဖြစ်ဖို့ကာကာတာပါလာလို့ပဲဖြစ်တဲ့ပေါ့နော်မိအဲ့လိုပဲဒီခံယူလိုက်တော့ပါတယ်သမီးအဲ့သိရမလား
ပြီးခဲ့တဲ့ဇူလိုင်22ရက်နေ့ကဥဖြိုးစရာတော်နဲ့သူ့မိခင်တို့မိနစ်20လောက်အွန်လိုင်းကနေတွေ့ဆုံခွင့်ပေးချိန်မှာကာယကံရှင်ရောမိသားစုဝင်တွေပါရပ်ပိုင်းအတွင်းကျိုးမိတ်ပေးခံရမယ်ဆိုတာကိုမသိရှိခဲ့သလိုကျိုးမိတ်ပေးချိန်ကိုလည်းအကြောင်းကြားပေးခဲ့တာမရှိဘူးလို့မိခင်ဖြစ်သူကပြောပါတယ်ပြခဲ့တဲ့ဇွန်လ3ရက်ကသူတို့အပေါ်ချမှတ်ထားတဲ့တေတံအမိန့်ကိုအကောင့်ထဲပေါ်တော့မယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပြီးတဲ့နောက်ပိုင်းတလနီးပါးအကြာမိသားစုနဲ့တွေးခွင့်ပေးပြီးတဲ့နောက်မှာစီရင်ချက်ချခဲ့တဲ့ဆိုတော့ဒီကျင်းသာချက်ထွက်လာတာပါအဖြစ်မှန်ကိုခုချိန်ထိအတိအကျမသိရသေးတာမို့မြမတလိထုံတန်းအရာဆောင်ရွက်စရာရှိတာတွေကိုမဆောင်ရွက်နိုင်သေးပါဘူးကိုကျေမီရဲ့မိသားစုဝင်တူကတော့စစ်ကောင်စီဘက်ကတိတိကျကျဘာမှမဖြေတဲ့အတွက်မိသားစုအနေနဲ့အတီးမပြုတ်သေးပဲနာရေးစာပနာနဲ့တက်ပြောက်တရားနာတာတွေဘာတခုမှလုပ်ဖို့မစင်စားသေးဘူးလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိရှိနိုင်အောင်တရားဝင်စာရေးသားမေးမြန်းမှုစီစဉ်သွားမယ်လို့အဲ့ဒီမိသားစုဝင်ကပြောပါတယ်လနဲ့ပစ္စည်းတွေနဲ့အတူတင်ဆက်ရမိတယ်အကြမ်းဖက်တိုက်ခတ်မှုတွေလုပ်တဲ့ဆိုရဲဆွဆွဲချက်တွေနဲ့စစ်ကောင်စီကအကြမ်းဖက်မှုဥပဒေပုံမာတွေဖြစ်တဲ့49ကာကြီး50စမြင်ဆွဲ50ညစတဲ့ပုံမာတွေနဲ့ဥကျိန်မီနဲ့ဥဖြိုးစရာတော်တို့ကိုစစ်ခုံရုံတင်စစ်ဆေးပြီး January လ22ရက်ကတေတံအမိန့်တွေချမှတ်ခဲ့တာဖြစ်ပါတယ်ကျိုးမိတ်ပေးခံရမယ့်သူရောမိသားစုဝင်တွေကိုပါဘာတခုမှကြိုတင်ပြောဆိုရမရှိပဲကျိုးမိတ်ပေးခဲ့တဲ့အပေါ်အမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့တက်ကြွလှုပ်ရှားသူတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိပါတယ်။အထွေထွေသပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု General Strike Coordination Body GSCB ကပြန်ကြားရေးတာဝန်ခံတူဖြစ်တဲ့ဒေါက်တာလွှမ်းဝေကတော့စစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတစ်ခုအဖြစ်မှတ်ယူတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။
လက်ရှိလောက်သွားတဲ့လောက်ရဆိုတာဒီနိုင်ငံတော်ကိုဒီအကြမ်းဖက်အာဏာသိမ်းထားတဲ့အကြမ်းဖက်အဖွဲ့စီကအကြမ်းဖက်တပ်ဖြတ်မှုတစ်ခုသာဖြစ်တယ်ပေါ့နော်ဒီအတွက်ကြောင့်လည်းသူတို့ရဲ့ရန်ကားတဲ့အပြုတ်မှုအောက်မှာဘယ်ဥပဒေနဲ့မှညှိနှိုင်းနေမှာမဟုတ်ဘူးလို့ပဲကျွန်တော်တို့ကတော့ရှုမြင်သုံးသပ်ပါတယ်
တေတံကြခံသူတွေနဲ့ပတ်သက်လို့အစစ်စစ်လုတ်ကန်ရတဲ့လုံနီးလုံဟန်တွေရှိပြီးတေတံကြခံရသူတွေမှာခံစား권တွေအစစ်စစ်ရှိပါတယ်။ဒီရတဲ့လောက်တေတံကြခံသူတွေနဲ့ပတ်သက်လို့တေတံပေးမဲ့နေကိုအတိပေးရတာမိသားစုတွေနဲ့အေးဆေးစွာတွေ့ဆုံခွင့်ပေးတာနောက်ပြီးသက်ဆိုင်ရာဘာသာရေးအစိုးမတွေနဲ့အညီဘာသာရေးဆရာတွေနဲ့တွေ့ဆုံခွင့်ပေးရတာဒေတံပေးမဲ့နေ့မတိုင်ခင်ထိစိတ်ကြိုက်စားတောက်ခွင့်ပေးရတာစတာတွေကိုလှူဆောင်ခွင့်ပေးရမှာဖြစ်ပေမဲ့အဲ့ဒီအစ်စ်တွေကိုပေးတာမရှိဘဲလုတ်ကင်သွားတာဟာမတရားစီရင်မှုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြကြပါတယ်
တမ်းမဘယံယုံပါလေမယံယုံပါဟုတ်လို့ဒီကောကဥပဒေနဲ့မညီဘူးလေသူကစလာတယ်ဟာ ကကြီးဆိုတဲ့ကသူကသူတို့သူတို့လောက်ထားတဲ့ဥတွေနဲ့ကိုမကြည့်ပဲနဲ့အာနာသိန်းတာ2000မှာအာနာသိန်းကိုအရေးပေါ်ခြေနေညင်ညာဘူးမှာပြေးတာအာနာသိန်းကဘယ်ပေးမထားဘူးဗျအဲ့ဒီကစပါတော့ကျန်တာတွေအကုန်လုံးမှားပြီပေါ့ဘာမှပြောမနေပါနဲ့ဘာမှမရှိဘူးနော်ဒီဒီအကျိုးအကျင်းအကျင်းသားရဲ့အကျိုးသမားရဲ့အခွင့်အရေးတစ်ခုမှမရရခဲ့မှာမဟုတ်ဘူးထောင်စားတဲ့တွေ့ရမှာပေါ့အကျိုးသမားနဲ့ထောင်စားတွေ့ကရှိတာလေအဲမိသားစုတွေ့ကမရှိဘူးခုနောက်ဆုံးအချိန်ပေးတွေ့ရတော့မှဗီဒီယို conferencing ဆိုတော့လုံးနေကုန်းနေဘာမှပြောစရာစကားမရှိဘူးရှိနေပြောင်းနေပြောရ
ဥပြိုးစီရတော့နဲ့ဥကျင်မီတို့ဖန်စီခံရပြီးကလေးကစစ်ခုံရုံမှာသူတို့ကိုစားဥပဒေကြောင်းအရရှေ့နေခေါ်ခွင့်မရှိခဲ့တယ်လို့လွတ်လပ်စွာခုခံခြေပါခွင့်လည်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာသေတံစီရင်ချက်ကိုကျိုးမိန်ပေးစီရင်တာ1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရတဲ့အတွက်ဒါဟာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်စီရင်တာလည်းဖြစ်ပါတယ်နိုင်ငံရေးအတိုက်ခံတွေကိုကြိုးပေးကွပ်မြတ်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဘိုးကြီးအောင်ကျော်မြတ်တို့ကိုတေးတံကွပ်မြတ်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတေးတံကြိုးမိတ်ပေးခံရသူတွေကိုတော့ကွပ်မြတ်စီရင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှစ်ရှည်ထောင်နှံတွေအဖြစ်ပြောင်းလဲလျှော့ပေါ်ပေးခဲ့တာပါရှင်။